ကွယ်လွန်သူလေးပြအာနာရှင်ဟောင်းမွန်မဂရာဖီရဲ့သားဖြစ်သူအသက်49နှစ်အရွယ်ဆိုင်အဲအစ္စလာမ်အယ်ဂရာဖီဟာလေပြားမှာဒီဇင်ဘာလကျင်းပမယ်သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်တနင်္လာနေ့နေ့မှာမှတ်ပုံတင်လိုက်ပါပြီ။ဆယ်နှစ်နီးပါးလူမြင်ကွင်းမှာပျောက်နေတဲ့ဆာယစ်ကသူ့ဖခင်ဖြုတ်ချခံရတဲ့နောက်နှစ်ပေါင်းများစွာဗယံမာရာဖြစ်နေတဲ့လေပြားမှာသမရအဖြစ်နဲ့ဝင်ရောက်ရွေးခံဖို့နိုင်ငံတောင်ပိုင်းစီကားမျိုးကရွေးကောက်ပွဲစင်တာကိုလာရောက်ပြီးစီးရင်သွင်းခဲ့တာကိုရွေးကောက်ပွဲကော်မရှင်ရဲ့ဗီဒီယိုမှာတွေ့ရပါတယ်။လေပြားသမရရွေးကောက်ပွဲအတွက်ဆိုင်ဖ်ဂရာဖီပြန်လေပြားအရှိပိုင်းဒေတာတမှုကြီးခါလီဖာဟက်တာဝန်ကြီးချုပ်အဗဒူရာမစ်အယ်ဒီဘာနဲ့တက်တော်ဥက္ကဋ္ဌအဂူလာဆာလီတို့လည်းပါဝင်ရှင်ပြန်ကြမှာဖြစ်ပြီးသူတို့တွေထဲမှာဆိုင်ဖ်ကတော့နိုင်ငံတကာနဲ့ပူးပြီးအကြံဝင်သူဖြစ်ပါတယ်။လေပြားမှာ2011ခုနှစ်ကနေတိုးမဟာမိတ်တပ်တွေကြောတော့နောက်ဆံပေးထားတဲ့လူမှုအုံကြွမှုကနေဂရာဖီမိသားစုကြဆုံသွားခြင်းကစပြီးဆိုင်ဖ်ကိုပေါ်ပေါ်ထင်ထင်မတွေ့ရပေမဲ့သူဟာသူ့ဖခင်လက်ထက်ကနိုင်ငံမူဝါဒရေးရအတွက်အဓိကကဏ္ဍကနေလှုပ်ရှားခဲ့သူတဦးဖြစ်ပါတယ်။အခုလိုသမရဖြစ်နေဝင်ရောက်ရှင်ပြိုင်ဖို့သူတေဝင်မှတ်ပုံတင်ခဲ့ပေမဲ့လေပြားကညီညွတ်မှုမရှိတဲ့အဖွဲ့မျိုးစုံကြားဒီရွေးကောက်ပွဲဆိုင်ရာဥပဒေတွေဟာအခုထိအငင်းပွားနေစေဖြစ်တဲ့အတွက်တချို့ပြည်နယ်တွေကသူ့ကိုသမရလောင်းဖြစ်နေလက်မခံမှုတွေမေးခွန်းထုတ်မှုတွေရှိလာနိုင်ပါတယ်။နိုင်ငံရေးကိစ္စတွေကတော့သူဟာလူမှုမနှစ်သက်တဲ့သူ့ဖခင်လက်ထက်မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်တဲ့အတွက်လူမှုလက်ခံနိုင်ခြင်းတိတ်မရှိဘူးလို့လည်းသုံးသပ်ကြပါတယ်။